ပကြောစံချေရုပ်ဆိုင်ထူမဲ့ကရားပြည်နယ်ဆိုရရဲ့အစီအစဉ်ကို KNL လူမျိုးဖွဲ့စည်းကနေပြီးတော့ဒီကနေ့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရကနေပြီးတော့တပ်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးပိတ်ပင်ခံခဲ့ရပါတယ်။ပကြောစံဟာပြည်မရဲ့လွတ်လပ်ရေးဖခင်တဦးဖြစ်ပေမဲ့လည်းပြည်နယ်နဲ့တပ်ဆိုင်မှုမရှိတဲ့အတွက်ကန့်ကွက်တာဖြစ်တဲ့အကြောင်းဆန္ဒဖော်ထုတ်ခေါင်းဆောင်တွေကပြောပါတယ်။တိုင်းဒါဒေသတွင်းဗိုလ်ချုပ်ကျေးရုပ်ထုစိုက်ထူရေးမှာ NLD ပါတီတွင်းမှာလည်းသဘောထားကွဲလွန်မှုရှိနေပါတယ်။ထိုင်းချီဆိုင်ပြည်ဝင်မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ကရားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုစိုက်ထူသွားမဲ့ပုံမှာကရင်နယ်ဖွဲ့စည်းတွေကနေဒီကနေ့မနက်မှာကန့်ကွက်ဆန္ဒပေါ်ထုတ်ရမှာပြည်နယ်ရဲသားဖွဲ့တွေကနေစားစီးပိတ်ပင်မှုတွေပြုလုပ်ခဲ့လို့သပိတ်နောက်ကျောင်းပြန်လည်လာရတယ်လို့ဆန္ဒပေါ်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်။ဘုံကတော့ညှိနှိုင်းတယ်ညှိနှိုင်းလို့မရတော့ကျွန်တော်တို့တက်သွားတယ်ပြောတော့အဲ့ဒါလက်မခံနိုင်နဲ့ကျွန်တော်တို့ဖိတ်ကျက်ပြစ်ကြတာဗျ။ကျွန်တော်တက်ကတော့ဥဆောင်တူတူရောအထောက်ထားထက်ထားလိုက်တယ်နောက်ရသားတူဦးကိုနောက်ဆုံးပေါင်းဝင်နေတော့တာတဲကိုလက်ထိတ်ထားတာရှိတယ်ဒါပေမဲ့ဖိတ်ခင်းတော့ကျွန်တော်တို့ထိုင်တဲ့ဘက်ညှိနှိုင်းလိုက်တယ်ကျင့်ကြံလေးပြပါလေကြာ
ဆန္ဒဖော်ထုတ်သူလူထောင်ခန့်ဟာလိုက်ကော်မြို့နယ်နိုင်ရီစင်စုံမှတ်ကနေလွှတ်တော်ရှိကဟစ်တိုင်စီသွားတန်တတ်နိုင်ပြီရဖို့ပြည်နယ်ထောင်ခန့်အလို့မှာရဲတပ်ဘွဲကနေပိတ်ပင်စားစီခဲ့တာပါပြည်နယ်ဆိုရစီစဉ်နဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွှေသူစိုက်ထူသွားမဲ့အစီအစဉ်ကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒဖော်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကဟိုပြည်မရဲ့လူလိုက်ရေးပတ်စံတူတဲ့ဖြစ်တယ်ကျွန်တော်ပြည်နယ်နဲ့တက်ဆိုင်မှုရှိတဲ့တွဲကျွန်တော်တို့ကဒီပြည်နယ်တဲကိုပြည်ရထူထားဖို့အတွက်ကျွန်တော်တို့လက်မခံတဲ့အဓိကအထက်ကအထက်တွေဖြစ်ပါတယ
်ဒရိုက်ကွန်မြို့ပြည်သူ့ပန်းချမှာဆန္ဒဖော်ထုတ်ခွင့်အတွက်တက်ဆိုင်ရာကိုကြောင်းကြားသပြီးသားလို့ခွန်တော်မတ်ကပြောပါတယ်ကရပြည်နယ်တွင်လွတ်လပ်ရေးဖက်ခင်ပူကျုံဆန်းကျေးရွတ်သူသားရှိတဲ့ကြောင်းမဲဆဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကမြင်ရှိနေတာပါ
သူတပိုင်းကိုရုပ်ထုတ်ထားတာပဲလေပူကျုံဆန်းဆိုတော့တိုက်ပြည်ကိုတွေ့တဲ့ရအောင်လို့ကတော့ရုပ်ထုတ်ထုတ်ထားတာပဲလေ
ပူကျုံရွတ်သူစိုက်ထူရေးမှာကရပြည်နယ် NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်ပူကျုံဆန်းကျေးရွတ်သားရှိရေးကြောင်းအမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်ညှိနှိုင်းတိုင်ပင်တဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ
်ဒီကလေးလေးပူကျုံကောက်ကွက်တယ်ဆရာကပူကျုံကိုကြည့်လို့ခဲ့တဲ့လူတွေပဲလေးစားတဲ့လူတွေကျွန်တော်တို့ရေလုံးကအာဇာနည်ရကြလေပြင်းမနှုတ်ခဲ့ရင်ကျွန်တော်တို့ကားမှလေချက်ပြအရင်များတယ်အဲဒီကြားထဲမှာဘိုလ်ချုပ်အောင်ဆန်းရဲ့တရားလို့အာဇာနည်ရတဲ့ကျောင်းတော့စံပါခွင့်ရတဲ့ချိန်မှာဒီကလေးတွေကပါဝင်ခဲ့တယ်ဒီလိုလူတွေရေလက်ပါလေဆရာနားလည်ပေးပါဒီလူအကြောင်းမတူရင်တော့မဟုတ်ပါနဲ့ဘိုလ်ချုပ်ရဲ့ရိုးလေကျွန်တော်ရှိစီချင်တယ်ဒီလိုလုပ်တဲ့လေဆရာကျွန်တော်အစိုးရနဲ့တကယ့်လူတွေနဲ့ကိုဆွေးနွေးစီချင်တယ်
ပြည်နယ်ဆိုရအနေနဲ့ဗိုလ်ချုပ်ကျေးရွှေစုသားရှိဖို့လိုလားနေတယ်လို့အင်းဒီလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရွှေစုသားရှိမှုအတွက်ကန့်ကွက်နေခဲ့ကြတာပါ။ပြည်ပြည်နယ်လွယ်ကော်မြို့နယ်ကလူထုပန်းချံမှာဗိုလ်ချုပ်ဆန်းကျေးရွှေစိုက်ထူသားရှိမှအစီအစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းအဖွဲ့တွေကနေပြည်နယ်ဆိုရကိုစုံလ၁၈ရက်နေ့တုန်းကအိတ်ဖွဲ့တဆောင်ပေးပို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေမှာရှိနေပါတယ်။နိုင်ငံရေးလှိလသူတောက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းဒေသတွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသားရှိမှုကိုရပ်တန့်ဖို့လိုကြောင်းထောက်ပြထားပါတယ
်။ဒီဒေသခံတိုင်းဒေသတွေအနေနဲ့ပေါ့လေဗိုလ်ချုပ်အောင်ဆန်းပေါ်မှာလေးစားတယ်စံပိုးထားတယ်ဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုဇာတိထားတဲ့ကိစ္စအပေါ်မှာတော့သဘောမတူဘူးဘဝင်မကြဘူးဆိုတာပေါ်လွင်နေပါတယ်။ဒီလိုတော့လူရံမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းဒေသတွေအခြားမှာချင်းလုံးညီညွတ်မှုရော်ရဲလာမယ်ကိုကိုလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်။နောက်အဲ့ဒီလိုဖြစ်စဉ်တွေဟာကြဆုံးသွားတဲ့ဗိုလ်ချုပ်ဆိုင်ရဲ့ပုံရိပ်ကိုလည်းပဲအကြီးကြီးနိုင်တာမို့လို့နော်ပြည်တော်စုအစိုးရအနေနဲ့နော်နောက်နိုင်ငံတော်သမ္မတအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေကိုညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အမြန်ဆုံးတားမြစ်ဖို့ဇူအပ်တယ်လို့မြင်ပါတယ်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုဟာပုံမှုများပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့တိုင်းဒေသဒေသခံတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သုံးကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့တွင်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုကိုကချင်ဒေသခံတွေကကန့်ကွက်ခဲ့ကြသလိုမွန်ပြည်နယ်တွင်မြစ်ကူးသရားကိုဗိုလ်ချုပ်ဆန်းသရားအမည်သတ်မှတ်မှုအပေါ်ဒေသခံမွန်ကရင်ပိုးတိုင်းဒေသတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ